ီဒီစီပင်တန်သွင်းနေတဲ့တွင်းနေတဲ့နောက်ရက်ပေါ့နောက်ရက်ဆိုရင်ဒါ2018ပုံဆုံးပြီးတော့2019လောက်ကိုကူးပြောင်းတော့ပါတော့မယ်ကော်သူကြီးနေလဲစားလိုက်အောင်2019ထဲမှာကျွန်တော်တို့ပထမရက်ကပြောခဲ့တဲ့2018ကအခြေအနေပေါ့လေ2019ကဘလောက်ထိအပြင်းထန်ထပ်ပြီးတော့ရင်ဆိုင်ရနိုင်ခြင်းရှိပါလဲ
ဟုတ်ကဲ့နိုင်ငံတကာတရားရကျွန်တော်တို့ဆက်ပြီးတော့ရင်ဆိုင်ရဖို့ရှိပါတယ်ငင်းညာရေးလုပ်ငန်းစဉ်တွေလည်းကျွန်တော်တို့ဆက်ပြီးတော့လှုပ်ဆောင်ရဖို့ရှိပါတယ်ဆိုတော့ဒီနေရာမှာကျွန်တော်တခုအလေးနဲ့ပြောချင်တာစီးပွားရေးကိစ္စဖြစ်ပါတယ်အဲ့တော့အားလုံးသိရတိုင်းပဲကျွန်တော်တိုင်းဒီမှာစီးပွားရေးလုတ်ခင်းကြိုက်ခင်းမကောင်းဘူးဆိုတဲ့ဟာမျိုးကဒါ2018ထဲမှာတော်တော်များများပြောကြပါတယ်အဲ့တော့ပြန်ကြည့်လို့ရှိရင်လည်းကျွန်တော်တို့ကင်းကင်းနားနေကြကြည့်ရင်ကဘာပန်လို့ပါလို့သုံးသပ်ချက်မှာအရင်တော့ကစီးပွားရေးတိုးတက်မှုက 6.8% ခန့်လုံးရှိတယ်အဲ့တော့ကျွန်တော်တို့ 6.2% ခန့်လုံးကျလာတယ်အဲ့တော့ရှေ့2019ကိုလည်းမှန်းကြတာကကျွန်တော်တို့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကထပ်ပြီးတော့ကျစရာအကြောင်းရှိတယ်လို့သုံးသပ်ကြတယ်နောက်တစ်ခါကျတော့ဒီနိုင်ငံတကာရဲ့စီးပွားရေးသုံးသပ်ချက်တွေရှိပါတယ်ရှေ့လာမယ့်2019မှာစီးပွားရေးကျမယ်လို့မှန်းတာဘာလို့အကြောင်းလဲဆိုရဲဘာအကြောင်းလဲဆိုတဲ့ခါကျတော့ကျွန်တော်တို့တရုတ်နဲ့ဒီအမေရိကန်ဂျားထဲမှာကုန်သွယ်ရေးစစ်ပွဲဖြစ်နေတယ်အဲ့တော့ဂျားထဲမှာရင်းနှီးမြှုပ်နှံတဲ့သူတွေကယုံကြည်စိတ်ချမှုသိမ့်မရှိဘူးအဲ့တော့ဒါကြောင့်မလို့ပဲ2019မှာစီးပွားရေးကျမယ်လို့မှန်းတာကြပါတယ်ဆိုတော့အဲ့ဒါအပြင်မှာတချို့တွေသုံးသပ်ကြတယ်ကျွန်တော်တို့စိုက်ပျိုးရေးစီးနှံတဲ့ဟိုဥစားကျွန်တော်တို့ guest လောက်စား
သဘောတန်ခွေ
သဘောတန်ခွေရေးဈေးကျအောင်မလို့မှန်းတာတဲ့ကိစ္စတွေရှိပါတယ်ဆိုတော့အဲ့တော့အဲ့လိုအနေထားမှာကျွန်တော်တို့နိုင်ငံဘက်ကစီးပွားရေးအရဆိုရင်လည်းတော်တော်ရုံးရအောင်ပဲအနေထားမျို
းဒီကမ္ဘာပံရောကျွန်တော်တို့မြူဆန်ငွေကြေးရမုံငွေဖွဲ့ IMF ကသုံးသပ်ချက်ကရခိုင်အရေးကြီးဟဲ့လားကြီးသွားလုပ်ငန်းကဏ္ဍကနေစပြီးတော့ပေါ့နော်ရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုကိုထိခိုက်စေတဲ့အထိကိုရခိုင်အရေးကြီးဖြစ်တယ်အဲ့ဒါကဒီအားကိုမဖြစ်ရှင်းပင်းနေတော့ရင်းနှီးမြှုပ်နှံမှုတွေရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုနောက်တစ်ခါဒီကြီးသွားလုပ်ငန်းကဏ္ဍဘာလို့ဆိုတော့ဘာတော်ကအထူးသဖြင့်နောက်နိုင်ငံတွေကခီးတော့အရေးတွေကလုံးဝကိုစောက်ထိုးကျသွားတာလေဆိုတော့ရခိုင်အရေးကလည်းပဲ2019ထဲမှာအကြီးအကျယ်ကျွန်တော်တို့ဆက်ပြီးဖြည့်ရှင်းရမယ့်ကိစ္စဖြစ်နေမှာပဲပေါ့ကွာလို့ပြောရမယ်သိ
အဲ့တော့ကျွန်တော်အမြင်ကတော့ကျွန်တော်ဆိုလိုချင်တဲ့ဘောအစိုးရရောကျွန်တော်တို့လွှတ်တော်ပိုင်ရောပေါ့နော်ဒီနိုင်ငံတကာအတိုင်းဝိုင်းနဲ့2019ထဲမှာနော်ဒီတက်ပို့ပြီးတော့ချက်ချက်ပြတ်ပြတ်နဲ့ဟိုထိတွေ့နိုင်မှုလိုအပ်တယ်လို့မြင်တယ်အဲနောက်ပြီးတော့လာမယ့်နှစ်မှာပေါ့လေဥမာဒီကုလသမဂ္ဂအထွေထွေညီလာခံရဲ့နော်အထွေထွေမူဝါဒရေးရာဒီမိန်ကုန်းပြောတဲ့နေရာမှာနော်နိုင်ငံတော်တမရပဲဖြစ်ဖြစ်နော်ဒါမှမဟုတ်နိုင်ငံတော်အတိုင်းအတာပုံကူပဲဖြစ်ဖြစ်နော်တက်ရောက်ပြီးတော့ပြောဖို့လိုအပ်တယ်လို့မြင်တယ်နောက်ပြီးတော့အထူးသဖြင့်ပေါ့လေဒီလာမယ့်နှစ်အတွင်းမှာနိုင်ငံတကာမှာလှုပ်တဲ့ဟာလာဒေတာတွေပဲဖြစ်ဖြစ်နိုင်ငံတကာပဲဖြစ်ဖြစ်ဒီအစည်းအဝေးပွဲတွေ conference တွေ
မှာဒီစည်းအဝေးတွေနော
်အဲ့ဒီအစည်းအဝေးတွေမှာနိုင်ငံတော်တိုင်းနိုင်ငံပုံကူဒေါန်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးတော့နော်ဟိုရှင်းပြနိုင်မယ်နော်နောက်ပြီးတော့နိုင်ငံတကာရဲ့အသံကိုနားထောင်နိုင်မယ်နောက်အဲ့ဒီပုံမှာပြန်ပြီးတော့ဆွေးနွေးနိုင်မယ်ဆိုရင်ဒါပိုကောင်းမယ်လို့ကျွန်တော်မြင်တယ်။နောက်ပြီးတော့ဒါမဲ့နေ့အတွင်းမှာတင်ဆင်တဲ့နာကဒီလွတ်တော်ထဲမှာရှိတဲ့နော်နိုင်ငံတကာဆက်ဆံရေးဆိုင်ရာကော်မတီတွေအနေနဲ့နော်ပို့ပြီးတော့အလုပ်လုပ်ဖို့လိုအပ်တယ်လို့မြင်တယ်။နော်အထူးသဖြင့်တော့ဥမာလုံခြုံရေးကောင်စီနဲ့ပတ်သက်ပြီးပဲဖြစ်ဖြစ်အထွေထွေညီလာခံနဲ့ပတ်သက်ပြီးပဲဖြစ်ဖြစ်နောက်ပြီးတော့ဒေတာတွင်ကျွန်တော်တို့ဟလာအာဆီယံလိုအဖွဲ့အစည်းမျိုးနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်ဘလို့ချက်ထွင်ပြီးတော့ဟလာပူးပေါင်းဆောင်ရွက်နိုင်မလဲ။နောက်2019ထဲမှာဒီရခိုင်အရေးပါဝင်ပေါ့နိုင်ငံတကာရဲ့ဖိအားတွေကိုကျွန်တော်တို့ရှော့ချတဲ့နေရာမှာကျွန်တော်တို့ဟာပထမအဆင့်ပေါ့ဒီအရှေ့တောင်အာရှနိုင်ငံများအဖွဲ့ပေါ့အာဆီယံရဲ့အခမ်းအနားကိုကျွန်တော်တို့ဟိုပို့ပြီးတော့ချဲ့ထွင်နိုင်မှုလိုအပ်တယ်လို့ကျွန်တော်မြင်တယ်ဟလာဥပမာဒီရခိုင်ပြည်နယ်ကျွန်တော်တို့အရေးကိစ္စနဲ့ပတ်သက်ပြီးအစိုးရနဲ့တပ်မတော်ရဲ့ဆောင်ရွက်ချက်တွေကိုကျွန်တော်တို့အာဆီယံအဖွဲ့ကနေပြီးတော့ဟလာဟိုစောင့်ကြည့်တာမျိုးအာဆီယံအဖွဲ့ကပုံကိုယ်တွေကလာပြီးတော့လေ့လာတာမျိုးအဲ့ဒီကနေတစ်ဆင့်ကျွန်တော်တို့ကနိုင်ငံတကာအတိုင်းအတာယုံကြည်မှုကိုရအောင်ဆောင်ရွက်တာမျိုးအဲဒါမျိုးတွေကို2019ထဲမှာစဉ်းစားတဲ့နယ်လို့မြင်တယ်နောက်တစ်ဆင့်ကတော့ဒီအိန္ဒိယကျွန်တော်တို့အိန္ဒိယနိုင်ငံကျွန်တော်တို့ဒီတောင်ကိုရီးယားနိုင်ငံဂျပန်နိုင်ငံဒီနိုင်ငံတွေရဲ့ပူးပေါင်းပါဝင်မှုကိုလည်းပဲညောဒီရခိုင်အရေးမှာကိုကျွန်တော်တို့နိုင်ငံရဲ့ဒီလက်ရှိတွားနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာရောအထက်တွင်ပြီးတော့စဉ်းစားဖို့လိုအပ်တယ်လို့မြင်တယ
်ဟုတ်ပါပြီအဲ့ဒီမှာအခုမှဒရိုးချုံယူစည်းဌာနဆိုတော့ဒီကိစ္စတွေဖြေရှင်းနေတယ်မှာဒရိုးချုံယူစည်းဌာနရဲ့ခံကဏ္ဍလည်းဒါအတော်ရေးပါတယ်လို့ကျွန်တော်လည်းနားလည်ထားတယ်လေဒရိုးချုံယူစည်းဌာနအခုဆိုရင်ခုန2018လောကကျွန်တော်တို့သုံးသပ်ထားသလိုသမရယုံဝန်ကြီးဌာနလည်းအောက်ကိုပြောင်းမယ်ဆိုတော့အဲ့ဒီရိုက်ခတ်မှုပေါ့အဲ့ဒီအချိန်ကတော့2019မှာဘလောက်ကြီးနောက်တော့လူမှုနဲ့တိုက်ရိုက်ထိစပ်တဲ့ဌာနဖြစ်နေတော့အဲ့ဒါကိုဘလောက်ကြီး2019မှာသုံးသပ်လို့ရမယ်ပြောလင်းလို့ရမ
ယ်အရင်တော့ကတော့ပြည်ထဲရဒီကာကွယ်ရေးဦးစည်းချုပ်ရဲ့အောက်မှာရှိတာပေါ့ဆိုတော့အဲ့တော့သူ့ကိုအခုကအစိုးရဖွဲ့ရုံးဝန်ကြီးအောက်ကိုရွှေ့ပေးလိုက်ပြပြလိုက်တော့ကျွန်တော်ထင်တယ်ဒါကဟိုကောင်းတဲ့အပြောင်းလဲလို့ကျွန်တော်ယူဆတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်စစ်ဘက်မှအရက်ဘက်သူပြောင်းသွားတယ်ပေါ့ဆ ော့ဒါမဲ့ဆက်လုပ်ရှာလေးရှိပါတယ်အဲ့တော့ကျွန်တော်မြင်တာတော့မဟာဗျူဟာလေးလိုတယ်လို့ထင်တယ်ဘာလို့လဲဆိုတော့ဒီအထွေထွေအုပ်ချုပ်ရေးဌာနကိုလေဒီမိုကရတိုက်ဇေးရှင်းပေါ့ဒီမိုကရေစီအသွင်ပြောင်းဖို့လိုသေးတယ်လို့ထင်တယ်နောက်တစ်ခါကျတော့ဘူချုပ်ကံမှုရှော့ချရေးပေါ့ဆိုတော့ဒီကိစ္စတွေဆက်လုပ်ဖို့လိုတယ်လို့ကျွန်တော်ထင်တယ
်ကိုရံမျိုးသွင်းရောအဲ့ဟာကိုအတော်လေးအကောင်းမျှော်တင်တာ
အဲကျွန်တော်ကတော့ဟိုဒါကတော့ခုနပြောလို့ပေါ့အပြောင်းလဲတစ်ခုလို့တော့ကျွန်တော်မြင်တယ်အထိုင်မဲ့အရေးကြီးတာက2019ထဲမှာနော်ဒီမျိုးနယ်နဲ့ခရိုင်အုပ်ချုပ်ရေးနဲ့ပတ်သက်တဲ့ဥပဒေတစ်ခုကိုကျွန်တော်တို့ပြည်တော်စုလွှတ်တော်မှာအတိပြုပြဋ္ဌာန်းနိုင်မှုလိုအပ်တယ်လို့မြင်တယ်အဲ့ဒီဥပဒေကနေတဆင့်နော်ဟိုမြို့နယ်နဲ့ခရိုင်အုပ်ချုပ်ရေးမှာပြည်သူကရွေးကောက်တင်မြှောက်တဲ့သူတွေလည်းပဲပါဝင်နိုင်တဲ့ပုံစံမျိုးပေါ့ဘာလို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်288မှာကြတော့သူကခရိုင်နဲ့မြို့နယ်အုပ်ချုပ်ရေးမှာနိုင်ငံဝန်ထမ်းတွေကိုတာဝန်ပေးရမယ်လို့သူကဖော်ပြထားတယ်အဲ့တော့ဆိုလိုချင်တဲ့သဘောကနိုင်ငံဝန်ထမ်းတွေနဲ့ပဲဆောင်ရွက်ရမယ်လို့ပြောတာမဟုတ်ဘူးနောက်နိုင်ငံဝန်ထမ်းတွေကဥဆောင်ရမယ်လို့ပြောတာမဟုတ်ဘူး
2019ခုနှစ်ထဲမှာအစိုးရအနေနဲ့ရောဟာလာတိုင်းပြည်တစ်ခုလုံးအနေနဲ့ရောလူလူအနေနဲ့ရောတတိထားဆောင်ကြည့်တဲ့ကိစ္စတွေများရှိနေသလားဘလို့ကိစ္စမျိုးတွေတတိထားဆောင်ကြည့်တယ်လဲ
2020ဆိုရင်အထွေထွေရွေးကောက်ပွဲလာပြီအဲ့တော့2019ကအထွေထွေရွေးကောက်ပွဲမတိုင်ခင်တနှစ်ဖြစ်နေတယ်အဲ့ဒီအခါကျတော့ခုနကကိုအောင်သူကြီးဆွေးနွေးသွားတဲ့အထဲမှာကျွန်တော်တို့ကဒီအထွေထွေဥပဒေဦးစီးဌာနကိုကျွန်တော်တို့ကဒီဟိုကျွန်တော်တို့တမတော်ကောက်ပွဲဦးစီးချုပ်ကခန့်အပ်တဲ့ပြည်ရေးဝန်ကြီးစီမံခန့်ခွဲမှုအောက်ကနေဟိုဘက်ကျွန်တော်တို့ဒီပြည်အောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနအောက်ကိုပြောင်းနေဆိုပေမဲ့ကျွန်တော်တို့မှစိုးရိမ်စရာရှိနေတာဗာလဲဆိုတော့ဒီဘိုးချုပ်ကံမှုမြင်မာနေတာလာအစိုးရထဲမှာရောလွတ်တော်ထဲမှာရောနောက်အာဏာရပါတီထဲမှာရောဒီဘိုးချုပ်ကံမှုမြင်မာနေတာဟာကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ကိုအင်မတန်မှကြီးမားတဲ့ချိန်ချောက်မှုကြီးတစ်ခုလို့မြင်တယ်အဲ့တော့2019ဟာဟလာ2020ဂျာမန်ရေကောက်ဟိုထူထူရေကောက်ပွဲရဲ့အကျိုးနှစ်ဖြစ်တဲ့အခါကျတော့2019ထဲမှာအဲ့ဒီခုနပြောနေတဲ့ဟလာဘိုးချုပ်ကံမှုမြင်မာနေတာတွေကိုရှော့ချနိုင်ပါမလားလို့တော့ကျွန်တော်တန်တရားရှိတယ
်ဆိုတော့တမန်2020ရေကောက်ပွဲနဲ့ဆိုနောက်တစ်ခုကကျွန်တော်စဉ်းစားမိတာကဒီပြီးခဲ့တဲ့နှစ်တွေနှစ်တွေမှာဖြစ်ခဲ့တာပေါ့နည်းနည်းလေးချင်းနေနေတဲ့ချိန်မှာတနေ့ရစားစားနေပြီးတော့တခုခုထားပြပြီးတော့တန်းကြီးကအဲ့မှာတဝဲလေးလေးဖြစ်ဖြစ်သွားတတ်တယ်ရှိလို့မတွူးနိုင်ဘူးနဲ့အခုကျွန်တော်တို့2017ထဲမှာနောက်ဆုံးရက်တွေမှာဆိုရင်ရခိုင်ဘက်မှာအစလေးတွေပေါ့နော်လူတမ်းမှုတွေဖြစ်တာလူတွေအဲ့ရမျိုးတွေဖြစ်တာတွေရှိနောက်တစ်ခုကအစွန်ရောက်ပြီးရဲ့ဆုံးအောင်ဆိုတဲ့နေမှာဘာသာရေးလူမျိုးတွေစသည်အားဖြင့်အဲ့ဒီအန်ဒီကတော့ကျွန်တော်တို့ဘယ်လောက်ထိတတိထားတယ်လဲ
ဟုတ်ကဲ့ကျွန်တော်တို့ဒီမှာခုနပြောတဲ့လူမျိုးရေးဘာသာရေးဒီလိုပဋိပက္ခတွေဖြစ်နိုင်ကြပေါ့အဲ့ဒါတော့ကျွန်တော်ထင်တယ်တခြားလို့ရှိနေသေးတယ်လို့ထင်တယ်ဒီမိရဟိုမငြင်းသေးဘူးလို့ထင်ပါတယ်ဆိုတော့အဲ့တော့ခုနကကြည်ရမျိုးသိမ့်ပြောတော့ကျွန်တော်နည်းနည်းဆက်ဆက်ပြောရင်တော့2020မှာရွေးကောက်ပွဲကြီးလာတော့မယ်ပေါ့နော်နောက်တစ်ချိန်မလာခင်မှာ2019ကကြိုတင်ပြင်ဆင်မှုအနေနဲ့အရေးပါတဲ့နှစ်ဖြစ်ပါတယ်ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်ဘာကြီးမြင်ရင်လဲဆိုတော့မီဒီယာတွေကိုအကောင်းအောင်ပြန်အားပေးလာတာမျိုးကျွန်တော်မြင်နေပါတယ်နောက်တစ်ခုကကျတော့ဒီမိုကရေစီအခွင့်အရေးပြောရေးဆိုခွင့်လွတ်လပ်ခွင့်ဒါတွေပိုမြင့်လာအောင်ပေးတာမြင်နေပါတယ်အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်အစိုးရကတစ်ဖက်ကအသာစီးယူတယ်။ကြံတဲ့နိုင်ငံရေးလှုပ်ရှားသူတွေအရပ်ပဲအဖွဲ့အစည်းတွေကအားမကောင်းမဲ့နဲ့ကျွန်တော်2020ကိုဖျက်မယ်ဂိမ်းလေဖြစ်သွားတယ်။ဆ
ိုတော့2018ထဲဆိုရင်တော့ခုနပြောတဲ့ဒီမိုကရေစီရောက်ဝန်နေရာပူကျလာဖို့လိုတယ်။မီဒီယာတွေရဲ့လုံခြုံရေးနေပါလေပူတိုးလာဖို့လိုတယ်ပေါ့နော်။ကျွန်တော်တို့ဒီလိုရေပုံကသုံးတက်လို့ရတာ။ဆိုတော့2019ထဲမှာကျွန်တော်တို့အကောင်းဆုံးမျှော်လင့်နိုင်တဲ့အခြေအနေဖြစ်ရတဲ့ကိစ္စတွေဆိုရင်ပေါ့ကျွန်တော်တို့ဘာတွေပြောလို့ရမလဲ။အ
ဲကျွန်တော်ကတော့ခုနကျွန်တော်မြင်ကျွန်တော်တို့နိုင်ငံမှာဒီယုံကြည်မှုနဲ့ပတ်သက်တဲ့ပေါ့လေ trust နဲ့ပတ်သက်တဲ့ဟိုစိန်ခေါ်မှုကတော်တော်လေးကြီးမားတယ်လို့မြင်တယ်အဲ့တော့ခုနပြောတဲ့အလူမျိုးကြီးဘာသာရေးနဲ့ပတ်သက်တဲ့ပြည်ပခါတွေပဲကြည့်ကြည့်လက်ရှိကျွန်တော်တို့နိုင်ငံရဲ့အဓိကပေါ့လေဒီငြိမ်းချမ်းရေးစိန်ခေါ်မှုမှာပဲကြည့်ကြည့်ဒီ trust ပြဿနာကတော်တော်အရေးကြီးတယ်လို့မြင်တယ်အဲ့တော့အဲ့ဒီပြဿနာနဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့လွတ်လပ်ရေးရှာပြီးတဲ့ကာလကနေပြန်ကြည့်တဲ့အခါကျတော့ဒီ trust building ကိုကျွန်တော်တို့ကယုံကြည်မှုတည်ဆောက်တဲ့အပိုင်းပေါ့လေထိထိရောက်ရောက်ဆောင်ရွက်ခွဲတဲ့အထောက်ထားအင်မတန်မှနေတယ်အဲ့တော့လက်ရှိအခြေအနေမှာကျွန်တော်တို့ဟာဒီယုံကြည်မှုတည်ဆောက်ရေးကိုပေါ့လေဒီအစိုးရလွတ်တော်တက်မတော်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတိုင်းသားတွေကြားတယ်မကောက်ဘူးကျွန်တော်တို့နိုင်ငံထဲမှာရှိတဲ့လူမျိုးပေါင်းစုံအကြားဘာသာပေါင်းစုံအကြားမှာကြီးကြီးမားမားနဲ့ကြက်ကြက်ပြက်ပြက်တည်ဆောက်လာနိုင်မယ်ဆိုရင်2019ထဲမှာကျွန်တော်တို့အတိုင်းအတာတစ်ခုထိပေါ့လေပို့ပြီးတော့ကောင်းမွန်တဲ့နော်ဟိုလူအဖွဲ့အစည်းတစ်ခုရလာနိုင်မယ်လို့မြင်တယ်
တိတ်ကိုအကောင်းကိုအန္တန်လူရင်းနဲ့မျှော်လင့်ချက်ပါပဲကိုအောင်သူငင်းကရော2019ထဲမှာကျွန်တော်တို့ဘာကိုများအကောင်းဆုံးမျှော်လင့်တော့
ခုနယုံကြည်ချက်ဆိုတဲ့အားနဲ့လည်းဆိုင်တာပေါ့နော်ဆိုတော့ကျွန်တော်ကစဉ်းစားကြည့်နေတဲ့အခါကျတော့ကျွန်တော်ဆရာကြီးဒေါက်တာဦးမြင့်ပြောတာတခုသွားသတိရတယ်အဲ့တော့အစိုးရကလည်းပြည်သူကိုယုံကြည်မှုလည်းရစေခြင်းလည်း2019ထဲမှာလည်းကျွန်တော်တို့အကောင်းဆုံးတစ်ခုမြင်နေတယ်ဆိုရင်တော့ငါကြည်ကြီးတကောင်လောက်ကြောပြရင်တော့ပိုကောင်းပါတယ်နော်ကုတ်ကန်တွေကငါဖြစ်ပိုကောင်းပါတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်စဉ်းစားမိတယ်ပေါ့
လားလာကရော
အဲ့ဒါတော့လည်းမပြောတော့စောင့်ကြည့်အောင
်ကိုကိုရမျိုးပြင်းရောငါကြီးကြီးကြော်မိနိုင်မယ်လား
ကျွန်တော်ကတော့ဒီအားကြီးလိုက်စားမှုဒီတိုက်ဖြတ်ရင်းနဲ့ပတ်သက်ရင်ကျွန်တော်ကတော့ဟိုဆန့်ရင်းနာနာဖို့ဖို့လိုတယ်လို့ကျွန်တော်မြင်တယ်အဲ့တော့ကိုယ့်ရဲ့လူရင်းကိုတော့မှဘာမှမလုပ်ရဲဘူးဆိုရင်ဟဲ့လားတစ်ဖက်ခြံနေရလူကိုကိုယ်ကဘာလို့လုပ်မလဲအဲ့တော့အဲ့ဒါဆိုရင်တော့အဲ့လိုမှမလုပ်နိုင်ရင်2019ထဲမှာလည်းအားကြီးလိုက်စားမှုတိုက်ဖြတ်ရေးဟာဘာမှဟိုကြီးကြီးမားမားစိတ်လှုပ်ရှားစရာဖြစ်လာစရာအကြောင်းမရှိဘူးလို့ကျွန်တော်မြင်တယ်
ကျွန်တော်နှစ်ယောက်စလုံးရဲ့တကယ်ရင်ထဲမှာရှိနေတဲ့ခံစားချက်နဲ့တကယ်စိတ်ထဲမှာရှိနေတဲ့အတွေးပေါ့နော်2018ဒီ2019ကိုဝင်တဲ့အချိန်မှာကျွန်တော်တို့အသီးသီးမှာကိုအောင်သူနေမှာပဲဖြစ်ကိုရံမျိုးသိမ်းမှာပဲဖြစ်ဖြစ်ငါတို့ဆက်လုပ်ကြမယ်ဆိုတော့အားနဲ့ဝင်သွားသလားဒါမှမဟုတ်ဆိုတဲ့ဟာမျိုးနဲ့ပဲဝင်သွားလား
ပြောရမယ်ဆိုလို့ရှိရင်တော့2019က2018ပြီးလာတာပေါ့နော်ဆိုတော့ကျွန်တော်တို့အတွက်ကတော့စိတ်ဟိုအားရစရာရလို့မမြင်မိဘူးဗျာနော်ဒါအမှန်တိုင်းပြောတာပါဒါတော့2019လဲဟိုကျွန်တော်တို့မျော်တော့မျော်လင်းတော့ပါဒါပေမဲ့ဘယ်လောက်ထိဖြစ်လာမလဲတော့မသိဘူ
းနှစ်ပြည့်ဆိုတော့ကျွန်တော်တို့အားလုံးမျော်လင်းကြတာပေါ့လေကွယ်မိုးသိရောဘလို့
ကျွန်တော်တော့ဟိုကျွန်တော်လက်ထဲခုနပြောလို့ပေါ့လေဒီ2018 19ပေါ့လေဒီ2019နဲ့နိုင်ရှင်2018ကလည်းနည်းနည်းလေးပို့ပြီးတော့ဟိုဘယ်လိုပြောမလဲအားရစရာလျော့လာတယ်အဲ့တော့ဒါပေမဲ့ကျွန်တော်မြင်တာတော့ကျွန်တော်ရဲ့ခံယူချက်ကလည်းကျွန်တော်ကအားရစရာတွေရော့လေလေအကြက်တဲတွေများလေလေစင်ခုံမှုတွေများလေလေကျွန်တော်ကတော့ပို့ပြီးအလုပ်လုပ်ရမယ်လို့ကျွန်တော်စဉ်းစားတယ်အဲ့ဒီအတွက်ကြောင့်2019မှာရော2020မှာရောကျွန်တော်တို့အတွက်စင်ခုံမှုတွေကတော့ပို့ပြီးမြင့်တက်လာမယ်လို့ကျွန်တော်မြင်တယ
်ဘာလို့ကြားကြတဲ့အတိုင်းပါလဲဒီစုကြီးအားလုံးပြည့်ပါစေဒီကြောင့်ပါဒီကြောင့်ပါ